ကယားပြည်နယ်လိုက်ကောမြို့တော်မှာပိုးချုပ်ကျေးရုပ်စိုက်ထူထားတဲ့အစီအစဉ်ပေါ်ကန့်ကွက်မှုတွေကြုံနေရတာနဲ့ပတ်သက်လို့ဆွေးနွေးမှုတွေဟာပြည်လည်မှုမရပဲဒီကနေ့အဆုံးသတ်သွားပါတယ်။ဆွေးနွေးမှုတွေတပွက်တစ်ပြက်နဲ့အဆုံးသတ်ခဲ့တဲ့အတွက်နောက်ဆက်တွဲတင်းမာမှုတွေပေါ်ပေါက်လာမှာကိုစိုးရိမ်မှုတွေကလည်းရှိနေတာပါ။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကပြောပြထားပါတယ်။
လိုက်ကောမျိုးကန္နာဟင်ဝန်ပန်းညမှာစိုက်ထူထားတဲ့ဗိုလ်ချုပ်ကျေးဦးအရေးနဲ့ပတ်သက်လို့ပြည်내အစိုးရနဲ့ကရင်နီပြည်လူငယ်အင်အားစုတပိတ်ကော်မတီအကြိမ်ကြိမ်တွဲဆောင်ဆွေးနွေးခဲ့ကြပေမဲ့ဒီနေ့မှာတော့သဘောတူညီချက်တစုံတရာမရဘဲအဆုံးသတ်ခဲ့ရဖြစ်ပါတယ်။ပြီးခဲ့တဲ့မေလ9ရက်နေ့ကတွဲဆောင်ပွဲမှာဆက်လက်ညှိနှိုင်းဖို့သဘောတူညီထားတဲ့ပြည်내ဝန်ကြီးချုပ်ကဗိုလ်ချုပ်ကျေးဦးကိုလက်ရှိနေရာကနေဖယ်ရှားဖို့အစီအစဉ်မရှိကြောင်းဒီနေ့တွဲဆောင်ပွဲအဖွဲ့မိန့်ခွန်းမှာပြောခဲ့ရာကနေဆွေးနွေးမှုတွေပြပြခဲ့ရတာပါ။ပြည်내အစိုးရကကန့်ကွက်သူတွေနဲ့ညှိနှိုင်းနေပေမဲ့ဖေရှားပေးဖို့မူလကတည်းကသဘောထားမရှိကြောင်းလဲပြည်내ဝန်ကြီးချုပ်ဦးအဖောင်ရှုက VOA ကိုအခုလိုပြောပါတယ
်အချစ်ပြောင်းပေးမယ်လို့ဥစ္စာကတည်းကဘူးကပြောလို့တော့ထားတဲ့လူတွေကထောက်ခံတဲ့လူတွေကထားပြီးပြီဒီစားရေးကော်မတီကတည်ဆောက်ပြီးပြီဖွင့်ပွဲတွေလုပ်ပြီးပြီအဲ့တော့ဘူးကဆွေးပေးမယ်ကပြောလို့တော့မလို့ဆွေးချင်တာတော့မဆွေးဖို့အတွက်တော့ဒီအဖွဲ့ကထိန်းသိမ်းကွယ်ဆောင်ရွက်မှတာဝန်ရှိတယ်ဒီအဲ့အတွက်ကြောင့်ထိန်းသိမ်းကွယ်ဆောင်ရွက်ဖို့ပဲပြင်နေတာပေါ့အဲ့ကျွန်တော်ကဒီသူတို့ဒီတဘောရကြီးစွာနဲ့ပေါင်းဆက်ညီနိုင်ဆွမ်းနိုင်ဖို့အတွက်တိုင်းသားအရေးဒီနယ်လူမှုစုပေါင်းဖွံ့ဖြိုးတိုးတက်ရေးတွေလုပ်ပေးနိုင်ဖို့အတွက်ဆွေးနွေးပြီးလေဆွေးနွေးဖို့အခွင့်အလမ်းတွေပေးနေတယ်လေဒီပေါ်မှာမဆွေးနွေးဆိုတော့ကျွန်တော်တို့ဘာလုပ်ပြရမှာလဲ
ဆွေးနွေးပွဲတွေပြတ်ခဲ့ပြီးဗိုလ်ချုပ်ကျေးရုပ်စိုက်ထုတ်မှုကိုကန့်ကွက်နေရကရင်ပြည်လူငယ်တွေဘက်ကလည်းပြည်내အစိုးရနဲ့ညှိနှိုင်းနေတဲ့တပိတ်ကော်မတီကိုဖျက်သိမ်းကြောင်းချက်ချင်းဆိုတော့လို့ကြီးညာချက်တစ်စောင်ထုတ်ပြန်ပြောဆိုခဲ့ကြတာပါနောက်ဆက်တွဲပြဿနာတွေပေါ်ပေါက်ခဲ့မယ်ဆိုရင်လည်းပြည်내အစိုးရရဲ့တာဝန်သာဖြစ်မယ်လို့လည်းတိုးတက်သောကရင်ပြည်ပြည်သူအင်အားစု PKPF ကကိုမျိုးလိုင်ဝင်းကပြောပါတယ
်ဒီကျောင်းကရင်ပြည်တပိတ်ကော်မတီနေတော့လောလောဆယ်ရတော့ဟိုဖြစ်သိမ်းနိုင်တယ်ပေါ့ဒီကျောင်းနဲ့ပတ်သက်ပြီးကျွန်တော်မသက်ဆိုင်ဖြစ်လာမယ့်ကိစ္စအရာတွေကိုတော့ကျွန်တော်တပိတ်နဲ့တပိတ်ကော်မတီနဲ့မဆိုင်တော့ဘူးနောက်ဖြစ်လာမယ့်ပြဿနာကိုတော့ကျွန်တော်လည်းမပြောတတ်ဘူးဟိုဘယ်လိုဖြစ်လာမလဲဆိုတော့သူမပြောနိုင်ဘူးဟုတ်ဆိုတော့ဖြစ်လာခဲ့မယ်ဆိုရင်ပြည်နဲ့အစိုးရပဲတောင်းခံလိမ့်မယ်ဆိုတော့ဟာဦးပဲကျွန်တော်တို့ဟိုထပ်မံတော့ပြောချင်ပါတယ
်ဆွေးနွေးမှုတွေမှာအတိတ်တည်းအဖြစ်ပါဝင်ခဲ့သူကရမ်းမျိုးသားပါတီဥက္ကဋ္ဌခွန်ဘီတူးကတော့ဆွေးနွေးညှိနှိုင်းမှုတွေပြပြခဲ့တဲ့အတွက်နောက်ဆက်တွဲတင်မမှုတွေတကြောပြန်ကြီးထွားလာမှာစိုးရိမ်တယ်လို့ပြောပါတယ
်အလားလာတော့မကောင်းဘူးနော်မဖြစ်သင့်ဘူးဘလန်ဒီတခြားလုံးဒီယောက်ကနေစချေပြူပြီးမှနံပါတ်3ကတော့ဘလန်စနပြပွဲဖြစ်တယ်နံပါတ်2ကတော့လူမျိုးရေးပေါ့နော်စကားပြောတာတွေရှိတယ်နံပါတ်3ကတော့ထောက်ခံသူနဲ့မထောက်ခံသူကြားပါဘူးနားမလေးစက်မှပုံမပြပခတ်ရပုံများလာခဲ့တဲ့အဲရလာကဘာလို့ဒီနေရာတော့ပြန်စားလဲတဘောပြန်ဖြစ်သွားတော့ဘာလို့ဆိုတော့ဘာလဲကျွန်တော်ညင်လာကတော့ရှစ်ပါလောက်ထမဆနာပြပွဲရရောဖန်စီမှုတွေရောဘာနော်အမျိုးချမ်းဖက်မှုတွေရောဖြစ်နေနေတဲ့မျိုးဖြစ်တယ်လို့ယူဆလဲဒီဟာနဲ့ပတ်သက်မှဖြစ်ရှင်းနိုင်ဖို့ကတော့ဝိုင်းစူးစမ်းကြရတယ်ဘာနော်ဒါပေမဲ့လောက်ဆူရမှာပဲတောင်းဝန်ရှိမှဆူရပဲဖြစ်ရှင်းနိုင်ရမယ်နေတဲ့မျိုးဖြစ်တယ်ဘာနော်ဒါပဲဟိုမြင်မိတော့ခင်ဗျာ
ကရင်ဒီလူငယ်တွေကတော့လွယ်ကောမျိုးကအများပြည်သူသွာလာရနေရမှာဗိုလ်ချုပ်ကြီးုပ်တိဆောက်တဲ့အစီအစဉ်နဲ့ပတ်သက်လို့လူလူသဘောထားကောက်ခံတာမရှိသလိုငွေကြေးအမြောက်များအကုန်ကျခံသုံးစွဲတာမှာပွင့်လဲမြင်သာမှုမရှိဘူးဆိုပြီးကန့်ကွက်နေကြတာပါဆွေးနွေးပွဲတွေကိုအာဏာပိုင်ဘက်ကအင်အားသုံးဖြိုခွဲလာပြီးကြုံရပြီးနောက်ပိုင်းမှာဆွေးနွေးဖို့သဘောတူညီခဲ့ကြပေမဲ့အခုနောက်ဆုံးပြည်လဲမှုမရဘဲအဆုံးသတ်ခဲ့ရလဲဖြစ်ပါတယ်